အမျိုးသမီးနဲ့ကလေးအခွင့်ရေးအစီအစဉ်ကတာဝန်ခံမစ်ဂျိုင်းနွန်တို့အဖွဲ့ကနေပြီးတော့ဒီအင်္ဂလိပ်လိုပေါ့လေ Nowhere else to go ဘယ်ဟိုမှသွားစရာမရှိဆိုတဲ့ခေါင်းစဉ်နဲ့ဒီအမျိုးသမီးနဲ့ကလေးတွေလူကုန်ကူးခံရတဲ့ပြဿနာနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာအခုလိုအစီရင်ခံစာထုတ်ပြန်ရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲခင်ဗျာ
ဒီရချက်ကတော့ကျွန်တော်တို့ဘာကိုမိပေါင်းထုတ်ပြလိုက်တယ်လဲဆိုတော့မှန်မှန်နိုင်ငံမှာစီးပွားရေးအခြေအနေကြောက်ပါနော်စီးပွားရေးကြက်ဆိုင်မှုကြောက်ဒီလူတွေဒီပတ်ကိုထွက်ခွာပြီးဒါမှမဟုတ်ရင်ဒီကိုယ်နေရာဒေသအမှပြူရင်းမှာဆိုရင်တော့အာမန္တလေးလိုမျိုးရန်ကုန်တိုင်းလိုမျိုးတို့ဒီမှာနိုင်ငံအောက်ပိုင်းဝင်လာပြီးလောက်လောက်ရတယ်လိုမျိုးအဲ့လိုမျိုးရှိတယ်လို့တချို့လူတွေတခြားနိုင်ငံကိုသွားပြီးလောက်ရတာလည်းရှိနေလေဒီဆိုလိုတာကသူတို့ကဒီထဲမှာဘလို့မရှိလို့တခြားနေရာကိုသွားပြီးလောက်ရတယ်။အဲ့အကြောင်းလေးကြောင့်သူတို့အလောက်လည်းမဖြစ်လို့လောက်ရှိတော့ညားတယ်သူတို့ကအဲ့သူတို့ရတဲ့လက်စာတွေနဲ့သူတို့ကဝန်ဆောင်မဖူလုံလို့တခြားနေရာကိုသွားပြီးလောက်ရတဲ့ခါကျတော့သူတို့တော့အဲ့မှာမြေသမီးနဲ့ခရီးတော့ဘာဖြစ်ခက်ကြောင်လဲဆိုတော့သူတို့ဘဝတချို့လူတွေလောကစည်းခံနိုင်ရတာရှိတယ်။ကုသရောင်းဝယ်ခံရတယ်။လမ်းမဆောင်ရပြီးစံပြမှုခံရတယ်ဆိုတော့သူတို့လည်းအဲ့အဲ့ဒီအကြောင်းတွေးရတယ်အဲ့ဒါကိုပြတ်တတ်ရှင်လို့
ဟုတ်ကဲ့ခင်ဗျာအဲ့ဒီအစီရင်ခံစာမှာဘလို့အကြောင်းအရာတွေဟိုအဓိကရေးသားထားပါတော့လဲခင်ဗျာ
အဓိကကျတော့ဒီအမျိုးသမီးနဲ့ကလေးတွေကုသရောင်းဝယ်ခံရမှုနဲ့တခြားလမ်းပိုင်းဆိုင်ရာစောင့်ရှောက်မှုအကြောင်းတွေရေးထားပါတယ
်အဲ့တော့ဟုတ်လားဒီအစီရင်ခံစာမှာရေးမဲ့အကြောင်းအရာတွေကိုပေါ့နော်ဘလို့မျိုးသူသေသနာလုပ်ထားပါတယ်ခင်ဗျာ
ဘလို့မျိုးသူသေသနာလုပ်ထားလဲဆိုတော့ဒီမှာတော့ဒီခံရသူနဲ့တွားပြီးအင်တာဗျူးလုပ်တာလည်းရှိတယ်နောက်တချို့ဟာရောဖုန်းနဲ့လည်းစကားပြောတာရှိတယ်လို့ဒီတမတို့ရဲ့ဖီးဒီယိုပထာကနေတစိတော့မင်းများနာလည်းရှိတယ
်။ဟုတ်ကဲ့ခင်ဗျ။ဆိုတော့အဲ့ဒီမှာဥပမာဘလို့အကြောင်းအရာမျိုးတွေအဓိကပါပါလဲခင်ဗျ
။ဒီစီရင်ခံစာမှာတော့ဘလို့အကြောင်းအရာတွေပါတယ်ဆိုတော့အဓိကဒီအပင်အတမဣတဇာယုံမှာရောက်စားခံရတာလည်းရှိတယ်လို့တခြားဟာဥမာအပင်အတမကလေးမွေးခိုင်းတာလေဒီတစ်ခေတ်ကကိုယ့်ကိုမရင်ကြည့်ပြီးတော့ဥမာကလေးအတင်းမွေးခိုင်းတာလည်းရှိရင်တခြားလူကြတာလည်းစက်ရောင်မှာရောင်စားခံရတာလည်းရှိတယ်စက်ရောင်မှာပြောတာကဒီအလုတ်ရောင်မှာပြောတာဒီပွားစားကနေပြီးတော့ရောင်စားခံရတာလည်းရှိသလိုအလုတ်သွင်းပေးမယ်ဆိုပြီးအလုတ်မသွင်းပေးဘဲနဲ့ဒီကိုယ့်ကိုမရင်းကြည့်ဒါလည်းရှိတယ်ပေါ့နော်သူဟာအကြောင်းအရာကအမှုဆောင်ပဲပေါ့
ဟုတ်ကဲ့ဟိုအဲ့ဒီအကြောင်းအရာတွေကတကယ်ဖြစ်ရမှန်နေလားခင်ဗ
ျဟုတ်ကဲ့တကယ်ဖြစ်ရမှန်နေပါသူတို့နဲ့တွားပြီးတော့အင်တာဗျူးလုပ်ထားတာများတယ်
အဲ့တော့အခုသူသေသနာလုပ်တဲ့နေရာမှာဟလာဘယ်လိုဒေသလူတွေကိုရွေးချယ်ပြီးလုပ်ခဲ့တာပါလဲခင်ဗ
ျဒီသူသေသနာလုပ်ကြတာကသူသေသနာတို့အစီအစဉ်ကြတာပြည်မှတ်ကမြန်မာနိုင်ငံတောင်ပိုင်းပေါ့နော်ဒါမဲ့ဒီစီရင်ခံစာမှာကြတော့မြန်မာနိုင်ငံတောင်ပိုင်းတစ်ခုတည်းလည်းမဟုတ်ဘူးဒီကျမတို့ရဲ့အချက်လက်ကောက်ယူစုဆောင်ထားတဲ့အရာပေါ့ဒီမန္တလေးကလည်းပါတယ်နောက်ရန်ကုန်တိုင်းကလည်းပါတယ်ပဲခူးတိုင်းကလည်းပါတယ်မြန်မာနိုင်ငံတောင်ပိုင်းဆိုရင်ကယူပြည်နယ်နဲ့မွန်ပြည်နယ်ရပင်းတိုင်းတိုင်းပေါ့နော်ဒီဒေသကဒီချက်လက်တွေကြောက်ရရှိထားတာပေါ့နော
်ဟုတ်ကဲ့ခင်ဗျာအခုထုတ်တဲ့အစီရင်ခံစာကဒီဘာဘာသာနဲ့ထုတ်တာပါလဲပြီးတော့စာမျက်နှာဘယ်လောက်ရှိလဲခင်ဗျာ
အင်္ဂလိပ်ဘာသာနဲ့ထုတ်တာလဲစာမျက်နှာကြတော့90နှစ်ရှိရပ
ါဆိုတော့ဟုတ်လားဟိုဒီလိုမျိုးဟိုသူသေသနာလုပ်တဲ့အစီမှာဘယ်လိုအခက်အခဲတွေကြုံခဲ့ရတာရှိပါလဲ
ဒီသူသေသနာလုပ်တဲ့နေရာမှာဥပမာဆိုစစ်တပ်ကရောင်းမှာရောင်းစားခံရတဲ့မြေသမီးတွေတော့သူတို့နဲ့အင်တာဗျူးလုပ်တာတအားခက်ခဲတယ်အပြည့်ဆိုတော့သူတို့ပြန်ကိုခေါ်ထုတ်ရတယ်သူတို့ boss တိလို့မရအောင်လေသူတို့ပြန်ခေါ်ထုတ်လာရတယ်အဲ့ဒါခက်ခဲတစ်ခုပေါ့နော်နောက်ခက်ခဲကြတော့သူတို့နဲ့စကားပြောရတာအချိန်ယူရတယ်သူတို့တော့ခံရတဲ့လူဆိုတော့ဒီခေါင်းစနင်းနဲ့လည်းပေးရတယ်အဲ့လိုမျိုး interview လုပ်တဲ့နေရာမှာဒီတခြားစိန်ခေါ်မှုတွေကြီးကျမတို့တော့ငွေကြေးကုန်ကျမှုများတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီအစီရင်ခံစာထွက်ပေါ်လာဖို့အတွက်ပေါ့နော်ဘယ်လိုအဖွဲ့အစည်းတွေအကူအညီမှုရှိပါလဲ
ထူကဲကပေါ့နော်အရင်လည်းကထူကဲထောက်ပပေးထားတဲ့ဒီစီရင်ခံစာအတွက
်နောက်တစ်ခုကဟလာဒီမြန်မာနိုင်ငံမှာဆိုရင်လည်းဒီအမျိုးသမီးရေးအဖွဲ့ရှိတာပေါ့လေဆိုတော့ဒီအမျိုးသမီးတွေအတွက်ဟလာသူတို့ကအကာအကွယ်ပေးနေပါတယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိပါတယ်ဆိုတော့ဟလာသူတို့ရဲ့ဟလာလှုပ်ဆောင်ချက်တွေကဟိုမြန်မာအမျိုးသမီးတို့အတွက်အကာအကွယ်ဖြစ်တယ်လို့မထင်ဘူးလားခင်ဗ
ျဒီအကာအကွယ်မဖြစ်ဘူးလို့လည်းကျွန်တော်တို့မဆိုလို့ရင်ဘူးနော်ဒါပေမဲ့ဒီတရားမှုနဲ့ဆိုတော့ကျွန်တော်တို့ပြောနိုင်တယ်။ဘာကြောင့်လဲဆိုတော့ဥမာတကယ်လို့သူတို့တရားမှုရှိသောနဲ့သူတို့ကုညီမယ်ဆိုရင်ဒီလိုမျိုးလူကောင်ကူးမှုကျွန်မထင်တယ်ရောင်းနေမှာပဲ။ဒီဖျားသုံးစုမှာပေါ့နော်မြန်မာနိုင်ငံနဲ့ဆက်ဖျားသုံးစုတွေတတ်မှာဆိုရင်အမျိုးသမီးတွေစိတ်ရောဒီပြည်သူ့ဇာရီမှာရောင်းစားခံရတယ်အများကြီးရှိတယ်။တကယ်လို့မျိုးသမီးတွေရတယ်တကယ်လို့သူတို့တရားမှုရှိသောနဲ့ကာကွယ်တားဆီးနေဆိုရင်ဒီမျိုးသမီးတွေကအဲ့ပြည်သူ့ဇာရီကနေသူတို့လုံရတဲ့နီးနားနဲ့ရှိမှာပဲ နောက်သူတို့အနေနဲ့ပညာပေးမှုတွေလည်းနည်းတယ်ဒါပေမဲ့လို့ပညာပေးမှုတွေရှိရင်သူကကာကွယ်တားဆီးမယ်ဆိုရင်ဒီမျိုးသမီးတွေအိမ်ဘွားကလည်းလုံမြောက်လာမှာပဲ
ဟုတ်ကဲ့မိကျိုင်းနှွင့်ရဲ့အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတယ်